မြန်မာနိုင်ငံမှာလက်ရှိဆိုင်းငံ့ထားတဲ့မြစ်ဆုံဆဲစီမံကိန်းအပြီးသတ်ဖြတ်သိမ်းရေးအတွက်ဆက်လက်လှုပ်ရှားသွားမယ်လို့ The Goldman တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆုရှင်ကိုမြင့်စောကပြောဆိုလိုက်ပါတယ်။ကမ္ဘာတစ်လွှားလူမှုအခြေပြုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းကိုအောင်မြင်စွာလှုပ်ဆောင်နိုင်တဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကိုနှစ်စဉ်ဆုချီးမြှင့်ပေးနေတဲ့အမေရိကန်အခြေစိုက်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကြီးရဲ့2015ခုနှစ်ဆုရှင်ကိုမြင့်စောကိုဝိုင်းတော်သားကိုဇော်ဝင်းလိုင်ကမေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပါတယ်
။ကျွန်တော်တို့ဗျာဒီကျွန်တော်တို့ဒီမြန်မာပြည်သူတွေအတွက်အမတန်အရေးကြီးတဲ့အရာတွေမြစ်ကြီးရဲ့အရေးအရာပေါ့လေအဲ့ဒါကိုဒီကမ္ဘာမျက်နှာစာပေါ်ရောက်လာအောင်ရောက်တစ်စိတ်တစ်ပိုင်းအဖြစ်ရောက်လာဖြစ်တဲ့အတွက်အမတန်မှဝမ်းသာပါတယ်ကျွန်တော်ဆုရတဲ့အတွက်ဆိုတာကကျွန်တော်တို့ပြည်သူတွေအားလုံးဝိုင်းဝန်းအားထုတ်ကြတဲ့ဒီမြစ်ကြီးနဲ့အရာတွေမြစ်ကြီးနဲ့ပတ်သက်လို့အရာတွေမြစ်ဆုံနဲ့ပတ်သက်လို့အရေးအရာဟိုတနည်းတစ်ပုံအားဖြင့်ကမ္ဘာစာမျက်နှာတွေပေါ်ရောက်လာတဲ့အတွက်ကျွန်တော်အမတန်မှဝမ်းသာပါတယ်ဗျ
ဟုတ်ကဲ့ဒီစုရတဲ့အတွက်ကောကိုမြင့်စောတို့လှူရှာနေတဲ့ဒီစီမံကိန်းကဘယ်လောက်ထိများအကျိုးရှိနိုင်မယ်ထင်ပါတယ်လဲပြောအလုပ်ငန်းတွေအတွက်လေ
ကျွန်တော်ကတော့ဒီအချိန်ကာလကလေအထူးအဖြစ်အရေးကြီးတဲ့ကာလလို့ယူဆပါတယ်ဟိုဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီမြစ်စုံဆယ်ကိုရပ်တန့်ထားတာကလည်းသမရကသူ့တက်တန်းမှာပဲရပ်တန့်ထားတာဆိုတော့ဒီနှစ်ကုန်ရင်အချိန်ပြည့်ပြီပေါ့ဗျာဆိုတော့ဒီမြစ်စုံဆယ်နဲ့ပတ်သက်တဲ့အာကံကြမ္မာကရှင်းနှစ်မှာကျွန်တော်တို့အားလုံးဝိုင်းဝန်းပြီးတော့ဟိုပါဝင်ဆုံးဖြတ်ခွင့်ရအောင်လုပ်ကြရမှာဒီနေ့အရေးကိုကျွန်တော်တို့ဟိုအထူးအားဖြင့်ရှေ့တန်းရောက်အောင်ရှေ့တန်းရှေ့ဆောင်ရှေ့ရွက်ပြောကြရမှာပေါ့အဲ့ဒီအတွက်ရနိုင်သလောက်အကူအညီနဲ့ကျွန်တော်တို့အားလုံးရဲ့ဒီဆယ်ကြီးအပီးတန်ရက်တန့်ပြီးတော့ဒီမြေဆုံဒေတာကိုကာဝယ်နိုင်ဖို့ဒီ ERM ကြီးကိုကာဝယ်နိုင်ဖို့အရေးအတွက်အထောက်ပံ့ဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ဗျာ
ဆိုတော့အခုဒါဆိုလို့ရှိရင်တော့ရှေ့လျှောက်ဟိုပေါ့စစောကကိုမြင့်စောပြောသလိုဒီမြစ်ဆုံဆယ်ဟာမြန်မာနိုင်ငံတို့လည်းတည်ကြတဲ့အတိုင်းပဲသမရဥသိန်းစင်ကသူ့လက်ထက်မှာမလုပ်ဖို့ပဲရဆိုင်းငံ့ထားတာဆိုတော့
ဟုတ်ကဲ့
ဟိုရှစ်တက်လာမဲ့အစိုးရတက်ကဥသိန်းစင်လည်းဖြစ်ရင်ဖြစ်မယ်နောက်ဟိုလူတိလည်းဖြစ်ရင်ဖြစ်မယ်ပေါ့နော
်ဆိုတော
့အဲ့ဒီမှာကောဘယ်လိုမျိုးလုပ်ငန်းတွေဆက်ပြီးတော့လုပ်ကင်ဖို့လိုအပ်မယ်လို့ထင်ပါသလဲအခုလိုမျိုးရဟိုပေါ့ဆိုင်းငံ့ထားတာမျိုးပဲနဲ့လုံးဝဖြတ်သိမ်းရေးဆိုရင်လည်းဖြတ်သိမ်းရေးပေါ့ကွန်မြူနတော်တို့အနေနဲ့ဘယ်လိုလိုလားပါသလဲ
ကျွန်တော်တို့ကတော့ဖြတ်သိမ်းဖို့ကိုလိုလားပါတယ်ဒါအခုနောက်ပိုင်းမှာပို့ပြီးလဲဖြတ်သိမ်းဖို့လိုတယ်ဆိုတာပို့ပြီးတော့လဲကျွန်တော်တို့ရှင်းလင်းလာပါတယ်အဲ့ဒီတုန်းကဟိုစေစုရလက်ထက်မှာဒါကြီးကိုဘယ်လိုဆုံးဖြတ်ခဲ့ကြဘယ်လိုမျိုးဟိုလုတ်အတင်းဖြစ်အောင်အတင်းတွန်းထိုးပြီးလုတ်ခဲ့ကြတယ်ဆိုတာမျိုးတွေကိုလဲကျွန်တော်တို့အခုနောက်ပိုင်းတီးခွင့်ရလာတာတွေရှိတယ်နောက်ပြီးတော့ဒီဖြစ်လာနိုင်ခြေရှိတဲ့ဟိုပေါ့လေအကျိုးဆက်တွေကိုလဲကျွန်တော်တို့ပို့ပြီးထင်လင်းမြင်သာလာတယ်အဲ့ဒီတွေ့ဒီမြစ်ဆုံဆယ်ကတော့ကျွန်တော်တို့လုံးဝရက်တန်းနဲ့အထိလှူရှားရမယ်ကိစ္စလို့ကျွန်တော်ဒီလိုယူဆပါလေ
ဒီ Goldman Sachs တဘာဝပတ်ဝန်းကျင်ထင်းသိမ်းရေးစုကိုနိုင်ငံသီးသီးမှာရှိတဲ့လူမှုအခြေပြုလှူရှားမှုတွေမှာအောင်မြင်မှုရရှိခဲ့တဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေရဲ့အမည်စင်းကိုစကားတင်ရွေးချယ်ပြီးနိုင်ငံတကာကကျွမ်းကျင်သူတွေပါဝင်တဲ့ဂျူရီအဖွဲ့ကရွေးချယ်ပေးတာဖြစ်ပါတယ်အမည်စင်းကိုလက်ခံတဲ့နေရာမှာကမ္ဘာတိုက်ကြီးအစုံနဲ့ကျွမ်းနိုင်ငံလေးတွေပါကိုစားပြုနိုင်အောင်တနေရာတစ်ဖွဲ့နှုံးနဲ့စကားတင်ရွေးချယ်တာဖြစ်တယ်လို့တဂိုမန်တဘာဝပတ်ဝန်းကျင်ထင်းသိမ်းရေးအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေးဗစ်ဂေါ်ဒန်ကပြောပါတယ်မြန်မာနိုင်ငံကကိုမြင့်စော်နဲ့သူပါဝင်လှူရှားတဲ့ Save the Ayawadi Ayawadi မြစ်ကယ်ဆယ်ရေးအဖွဲ့အနေနဲ့ကချင်ပြည်နယ်မြစ်ဆုံမှာတရုတ်နိုင်ငံကတည်ဆောက်နေတဲ့မြစ်ဆုံဆယ်စီမံကိန်းရပ်တန့်သွားအောင်လူမှုလှူရှားမှုအတွင်နဲ့အောင်မြင်စွာလှူဆောင်နိုင်ခဲ့တဲ့အတွက်2015ခုနှစ်အတွက်ဆုရှင်တူအဖြစ်ရွေးချယ်ခဲ့ခြင်းဖြစ်ကြောင်းဒေးဗစ်ဂေါ်ဒန်ကပြောပါတယ
် We have been quite impressed with Minzar's work and especially the way he and his colleagues created a national movement to halt construction
ကိုမြင့်စောနဲ့သူ့လုပ်ပေါ်ကန်ဘက်တွေလှုပ်ရှားမှုနဲ့ပတ်သက်ပြီးကျော်ရုအနေနဲ့အတော်လေးကိုလေးစားမိခဲ့တာပါအထူးသဖြင့်တော့မြစ်ဆုံဆယ်ရပ်တန့်ရေးအတွက်သူနဲ့သူ့လုပ်ပေါ်ကန်ဘက်တွေတနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ရှားမှုဖြစ်အောင်လုပ်နိုင်ခဲ့တဲ့ပေါ်ကျော်ရုဘက်ကအားကျဂုဏ်ယူခဲ့ပါတယ်ကိုမြင့်စောနဲ့ပတ်သက်လို့ကျော်ရုအတွက်အထူးအားကျဂုဏ်ယူစရာဖြစ်ခဲ့တာကတော့ဒီကိစ္စနဲ့ပတ်သက်ပြီးလူမှုကြားမှာအသိပညာကျယ်ပြန့်လာအောင်ပိုသိရှိလာအောင်ပကြီးပြပွဲတွေလှုပ်ဆောင်ခဲ့တဲ့ကိစ္စပါလူမှုအခြေပြုလူမှုအဖွဲ့အစည်းတွေအနေနဲ့တင်းကျပ်စွာအုပ်ချုပ်နေတဲ့အစိုးရတစ်ခုရဲ့အောက်မှာမလွတ်တာမလွန့်တာဖြစ်ခဲ့တဲ့အခြေအနေမျိုးကနေမြစ်ဆုံဆဲအကြောင်းလူမှုကြားမှာပုံမှုပြောဆိုဆွေးနွေးလာအောင်လှုပ်ဆောင်ပေးနိုင်ခဲ့ပါတယ်တစင်မီတစင်အမျိုးသားလှူရှားမှုဖြစ်အောင်လှူဆောင်နိုင်ခဲ့ပြီးမြန်မာနိုင်ငံမှာအထူးခြားဆုံးလူမှုလှူရှားမှုရဲ့အောင်မြင်မှုကိုရရှိခဲ့ပါတယ်
။စုပွဲဝဲအခမ်းအနားကိုတော့အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမြို့မှာတင်းလင်းလာနေ့ဒေသဆောင်တော်ချင်းညနေ 9:00 ခွဲမှာကျင်းပခဲ့ပြီးဖြစ်ပါတယ်။လာမယ့်ပုတ်ထုနေ့မှာဝါရှင်တန်ဒီစီမြို့မှာဒီစုကိုပဲထပ်မံချင်းမြင်သွားမှာဖြစ်ပါတယ်။ဒီနေ့အတွက်ကွန်မြင့်စော်နဲ့အတူစုလက်ခံရရှိတဲ့သူတွေကတော့ကနေဒါနိုင်ငံကမယ်ရီလင်ဘတ်တစ်စတဲ၊ဟေတီနိုင်ငံကယွန်ဝီနာကင်ညာနိုင်ငံကဖီလစ်အိုမီဒို Scotland နိုင်ငံက Howard Wood နဲ့ Honduras နိုင်ငံက Bader Caceres တို့ဖြစ်ပါတယ်ဒီ Goldman တဘာဝပတ်ဝန်းကျင်ထင်ထင်ရေးစုကိုမြန်မာနိုင်ငံကကရင်တိုင်းရင်းသားတဘာဝပတ်ဝန်းကျင်ထင်ထင်ရေးလှုပ်ရှားသူကဆောဝါလဲ1999ခုနှစ်ကလက်ခံရရှိဘူးပါတယ်ခင်ဗျာ